ဆရာတို့ IKU အဖွဲ့က UNFC ဒိုင်းနာလက်နက်ကန်အဖွဲ့တွေကိုငင်းငိမ့်နဲ့ပတ်သက်ပြီးတော့အကြံပြုစာပို့လိုက်တယ်လို့ကြားရတယ်ခင်ဗျာအဓိကဘာရွေချက်နဲ့ပို့တယ်ဆိုတာသိပြသေးလားခင်ဗျာ
ဒီနောက်ဆုံး NCCDF final draft ဆိုတဲ့ဒီပြုထားတဲ့ဟာကိုပြန်ကြည့်တဲ့အခါကျတော့ကျွန်တော်အကြီးဆုံးသောစိုးရိမ်ချက်ကတက်လိုက်နိုင်ရမယ့်စည်းကမ်းနဲ့တနီယာချထားရေးကိုဟိုးနိုင်ငံရေးဆွေးနွေးပွဲမှာသွားပြီးတော့ချထားလိုက်တယ်။ဒါတော့အပြစ်ခတ်ရစေရေးဆိုတာတပ်နှစ်ခုရဲ့အတွင်းမှာတပ်တွေခွာပြီးတော့ထိတွေ့မှုမရှိအောင်လုပ်ရမယ့်အခြေအနေကိုဟိုးနိုင်ငံရေးဆွေးနွေးပွဲမှာရှေ့ထားတယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုတစ်တစ်ချက်ကလက်မှတ်ထိုးမယ်ဆိုရင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့အချက်6ချက်ကလည်းရှိနေစေဖြစ်တယ်။နောက်တစ်ခါ2008ဥပဒေကလည်းရှိနေစေရှိတယ်ဆိုတော့အဲ့ဒီဟာတွေကိုအခြေအနေဒီကိုကြည့်ပြီးတော့လက်မှတ်ထိုးမယ်ဆိုရင်ဥပဒေပေါင်းတွင်းဝင်ပြီးတော့တည်စဲဥပဒေကိုလိုက်နာပြီးတော့တမတော်ရဲ့တို့တော်ဝင်အရေး၃ပါးလောက်ကင်စရာတွေကိုအနောက်ရှက်အဟန့်တားမပြရဘူးဆိုတော့ဒီစည်းကမ်းချက်တွေကိုပြန်ကြည့်လိုက်ရင်ကျွန်တော်ကတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့အစည်းတွေအနေနဲ့ကဘာမှလုပ်နိုင်ခွင့်မရှိတော့ဘူးမိမိနယ်မြေကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့တန်စာတပစ္စည်းတွေကိုကာကွယ်ဖို့ ਨੇ အဲ့ဒါဒီအားလုံးဆုံးရှုံးပြီးတော့အစိုးရကနေတိုင်းသားဒေသတွေမှာတန်စာတပစ္စည်းတွေထုတ်ပြင်တယ်လို့ထုတ်မယ်အုတ်ချုပ်ရေးတွေကိုပါအစဝင်ပြီးတော့သွတ်သွင်းတဲ့အခါကျတော့ဘာမှအဟန့်တားမလုပ်ရဘူးဆိုတဲ့ဟာမျိုးဖြစ်တယ်ဒါကြောင့်ဒီအခြေအနေမရှိသေးခင်ကာကွယ်ဦးစီးချုပ်ရဲ့အချက်6ချက်နဲ့ဖွဲ့စည်းပုံအခြေခံဥပဒေရတယ်ရှိနေသေးမယ်ဆိုရင်ကျွန်တော်အနေနဲ့တိုင်းလားတွေနဲ့လက်မှတ်ထိုးမယ်ဆိုရင်ဒီဟာကိုယ်တော့အဆက်ဆက်သောအစိုးရဖွဲ့တွေရဲ့တိုင်းလားတွေကိုအမျိုးမျိုးစကလုံးသုံးပြီးတော့သုံးခဲ့တယ်လက်နဲ့ချပါပထမတုန်းကရဲရဲဆိုင်ဆိုင်ပေါ့လေနောက်တော့လက်နဲ့နဲ့ငင်းငင်းကြီးလဲပါနောက်တော့မဟုတ်တော့ဘူးလက်နဲ့ကင်လန်းစင်ဆွတ်လွတ်ပြီးတော့ဥပဒေပေါင်တဲဝင်ပါအခုတော့2008ဥပဒေပေါင်တဲကိုဝင်ဖို့ခေါ်နေတာပဲဖြစ်တယ်ဆိုတော့ကျွန်တော်ဒီဟာကိုစဉ်စဉ်စားစားနဲ့ပေါ့လေဆုံးဖြတ်ကြပါလို့ခေါင်းဆောင်တွေကိုကျွန်တော်ဒါမြစ်တရခံတဲ့သဘောပါပဲ
NCCD ခေါင်းဆောင်တွေကဒီမူချမ်းကိုလက်မှတ်ထိုးပြီးပြီဆိုတော့ဆရာတို့အကြံပြုချက်ကနောက်များကြမနေဘူးလားခင်ဗျာ
ကျွန်တော်တို့အဲ့လိုတော့မယူဆဘူးပေါ့နော်။ဘာဖြစ်လဲဆိုတော့တို့အခုကမူချမ်းကိုပဲ NCCT ရဲ့ကြေညာချက်မှာအဲ့ဒီမူချမ်းကိုသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဘဟုကိုပြန်ပြီးတင်ပြပြီးတော့ဆွေးနွေးအတည်ပြုရဲ့ရပြီးမှသာလျှင် NCCT အတည်ပြုပြီးတော့အခုဆိုအချိန်ရရှိပါသေးတယ်။ဒီ၄ဝါမှလုံမဲ့ထိတ်တိညီလာကမှာစုံစုံညီညီနဲ့ပွန့်ပွန့်လင်းလင်းလာဆွေးနွေးကြမယ်ဆိုရင်ကောင်းကျိုးဆိုးကျိုးတွေအလုံးသုံးသပ်ပြီးတော့ဒါတပြည်လုံးရဲ့ကံကြမ္မာကိုပြစ်ခတ်ရစေဒီဆွေးနွေးပွဲကဆုံးဖြတ်မယ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်လိုချင်တာတည်တည်ချာချာလေကားတက်လို့တဆင့်ပြီးမှတဆင့်တက်ပြီးတော့ပေးကြမှနောက်တဆင့်တက်ဖို့ကျွန်တော်အဲ့ဒါကိုပြောချင်းပြပါတကယ်စစ်မှန်တဲ့ရရှိတည်တံ့ခိုင်မြဲတဲ့ဤတွင်ငင်းငင်းရင်းကိုကျွန်တော်လိုချင်လို့ဒီလိုတဆင့်ချင်းတဆင့်ရင်သွားမှလောလောလောလောနဲ့ပြီးစလွယ်လုပ်ပြီးတော့ခင်းလို့နိုင်ငံသားတွေကလည်းလူလားသလိုကျွန်တော်လိုက်လျှောက်လုပ်နေဖို့အကြောင်းမရှိပါဘူး
လက်ရှိသမ္မတဦးသိန်းစိန်အစိုးရလက်ထက်ပေါ့နော်အပြစ်ခတ်ရစရေးလုပ်မယ်ဒီတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေထက်မှာဆရာတို့ KNU ကရင်မြို့သားအစည်းအရုံးဆိုရင်ဒါအစိုးရနဲ့အဆင်အပြေဆုံးအတက်ကြွဆုံးအဖွဲ့အစည်းတစ်ခုဆိုရင်လည်းမမှားဘူးပေါ့ဆရာရဲ့ဒီနေရာမှာပေါ့လေဆရာတို့ KNU ရဲ့လက်တလောဆောင်ရွက်မှုယက်တီချက်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ IGU အဖွဲ့ရဲ့အမြင်ရောဘယ်လိုများရှိပါလဲခင်ဗျာ
ကျွန်တော်ကရင်တစ်မျိုးသားလုံးပါဝင်တဲ့ဒီနီနိုဖလေဘွဲတခုကိုမေလဆန်းမှာဒီဝါမှာကျွန်တော်လေးရတိုင်တိုင်လောက်ကြပါလေကျွန်တော် IKO ကလည်းအဲ့ဒီ KNU ခေါင်းဆောင်များကို KNU တွင်းမှာရှိနေတဲ့အယူဆပေါ့လေကွဲလွဲမှုတွေပြည်သူလူထုထဲမှာလည်းကွဲလွဲတက်တီထဲမှာလည်းကွဲလွဲနေတာကိုပြန်ပြီးတော့အခြေခံမှုပေါ်မှာအခြေခံပြီးတော့တစုတစည်းရဲ့နဲ့ပြင်တမျိုးသားလုံးရဲ့တော်လိုင်းရေးလမ်းစဉ်နဲ့လုပ်ငန်းလမ်းစဉ်မူဝါဒလမ်းစဉ်ပေါ်ပြန်လာပြီးတော့အလုပ်လုပ်နိုင်အောင်ညီညွတ်ညွတ်နဲ့လုပ်နိုင်အောင်ညီနောဖလေဘွဲကျွန်တော်တခုလောက်ခဲ့ပါတယ်ကျွန်တော်မြင်တာအခုလက်ရှိ KNU ခေါင်းဆောင်များရဲ့ခေါင်းဆောင်များဆိုတာတဲ့ခေါင်းဆောင်တစုပြည့်သွားနေတဲ့လမ်းကြောင်းဟာစိတ်ပြီးတော့မြန်ဆန်လွန်အားကြီးတယ်ယုံကြည်မှုစိတ်များလွန်အားကြီးတယ်တစ်ဖက်မှာဦးသိန်းစိန်အစိုးရကတော်လိုင်းအင်အားစုတွေကိုဖိုကနောက်၃ခုနဲ့ကစားနေတာကိုကျွန်တော်အဲ့လိုမြင်တယ်တစ်ဖက်ကဦးသိန်းစိန်အစိုးရတစ်ဖက်ကလွတ်တော်ဥက္ကဋ္ဌသူရရှင်မင်းလွတ်တော်တစ်ဖက်ကကာကွယ်ရေးဦးစီးချုပ်မင်းအွန်လိုင်းဆိုတဲ့ဖိုကနောက်၃ခုနဲ့တော်လိုင်းအင်အားစုတွေကိုကစားနေတာဖြစ်တယ်။အဲ့တော့ကျွန်တော်မြင်တာဒီကစားမှုကတကယ်ကတော့သူတို့ကအချင်းချင်းကွဲလွဲနေစီအောင်ရောင်တဲ့ဒါပေမဲ့ကျွန်တော်ရည်ရွယ်ချက်အားလုံးမှာ2008ဥပဒေအောက်ကိုအားလုံးပြန်လာဝင်ရောက်ပြီးတော့နောက်ဆုံးတမ်ဘရိုတစ်ခုတည်းဖြစ်ရေးဆိုတဲ့ဟာကိုအဆုံးသတ်သွားတာပဲ ရှင်းပြောရင်တိုင်းနိုင်အားစုတွေအားလုံးကအဆုံးစွန်မှာလက်နဲ့ချဖို့ပဲဖြစ်တယ
်စစ်မှန်တဲ့ငြင်းငြင်းရေးရရှိအောင်ဆိုပြီးတော့ဆရာတို့ကြိုးပမ်းတဲ့နေရာမှာအခု UNFC ကိုအကြံပြုချက်တွေပံ့ပိုးပေးတယ်လို့ပဲ KNU အဖွဲ့ကဆရာတို့တီးကြအကြံပြုဖို့အစီအစဉ်တွေပါတယ်ရောရှိပါလားခင်ဗျာ
KNU အဖွဲ့ကိုကျွန်တော်အကြံပေးခဲ့တာအကြိမ်ပေါင်းမနည်းတော့ပါဘူးထိုနည်းတူစွာအမျိုးသားညီနောဖလေဘွဲကလည်းအားလုံးသဘောတူပြီးတော့ KNU ကိုစာတစောင်းရေးခဲ့ပါတယ်ဒီငောင်းဆောင်တွေကိုနော်ဒီငိမ့်ချိုင်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခုသွားနေတဲ့လမ်းကြောင်းကိုပြန်လည်သုံးသပ်ဖို့ဆိုပြီးအချက်ခုနှစ်ချက်ပါဝင်တဲ့ထောက်ပြချက်တွေပေါ့လေအဖွင့်ပေးစာတပေါ်မျိုးရေးတာဖြစ်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်